Welcome to the Voice of America in Burmese.
တော်ရှင်ပေါင်းမင်္ဂလာညနေခင်းမှာတနိဒာမောပန်းပြေကြပါရဲ့လားခင်ဗျာပြည်ဝအမေရိကန်နိုင်ငံ2018ခုနှစ်ဧပြီလ29ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ16.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တင်ပြနေတာကတော့အမေရိကန်နဲ့ထက်နဲ့အောက်လွတ်တော်နေရာကဥပဒေပြုမှတ်တွေကိုမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ပတ်သက်တဲ့အထူးထိုက်တန်လေးဝက်သတင်းတွေကိုအစိုးရကအစီရင်ခံတင်ပြပါရယ်ဖိလစ်ပိုင်နိုင်ငံမှာချင်းပတ်မဲ့အာဆီယံညီလာခံမှာတောက်တျုပ်ပင်လယ်ပြင်အရေးဆွေးနွေးလို့အကျိုးရှိမှာမဟုတ်တဲ့အကြောင်းဖိလစ်ပိုင်သမ္မတရိုဒရီကိုဒူတာတီကပြောဆိုလိုက်ပါရယ်ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မိုက်ဤတန်စင်နဲ့အတူကြီးညာပေးဆောင်ပါပါ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာအစိုးရပြောင်းလဲသွားပေမဲ့ဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်နေရတုံးပဲလို့အမေရိကန်ဘာသာရေးလွတ်လပ်မှုကော်မရှင်ကအစီရင်ခံစာထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီး
ကျွန်တော်တို့တိုင်းပြည် PDP တားတွေကအလုံးလောလောလောနဲ့ဘာသာရေးကူးကွယ်ခွင့်ရှိရမယ်ဒါပေမဲ့အစိုးရက policy ရဲ့ဥပဒေ
ကျင်းဥဆရာဒေါက်တာဖရီမန်ပြောသွားတာပါဒီအကြောင်းနဲ့အတူချမ်းပြည်မြောက်ပိုင်းမှာတက်မတော်ကအစီရင်ရတိုးချလာတဲ့အကြောင်းနဲ့ဒီအခြေအနေတွေပေါ်စီးရင်နိုင်ငံရေးစောင့်ကြည့်လေ့လာသူတွေရဲ့အမြင်ဆွေးနွေးချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မိုက်ဤတန်းစင်တို့ကပြောပြပေးပါဦးခင်ဗျာ
အမေရိကန်ထက်နဲ့အောက်လွတ်တော်နေရာကဥပဒေပြုမှတ်တွေကိုမြက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ပတ်သက်တဲ့အထူးထိတ်တန့်လျှော့ဝှက်သတင်းတွေကိုအစိုးရကအစီရင်ခံတင်ပြခဲ့ပါတယ်။မနေ့ကကရှင်းလင်းစီရင်ခံရမှာတက်ရောက်လာတဲ့လွှတ်တော်ကိုယ်စားလှယ်အနေနဲ့သမ္မတရဲ့အမျိုးသားလူမျိုးရေးအဖွဲ့ကိုသိရှိလို့မျိုးမေးမြန်းခွင့်ရခဲ့တယ်လို့ရက်ဆက်ချမ်းကျုပ်ပြီးကျူတင်ခမန်းရခဲ့တဲ့မြက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အစိုးရရဲ့ကြီးမားတဲ့ချင်းချောက်မှုဖြစ်အမေရိကန်အစိုးရတာဝန်ရှိသူတွေကရင်းညွှန်းပြောဆိုထားတဲ့အန်ဒီယိုကိုရင်ဆိုင်ဖြည့်ရှင်းနိုင်မဲ့နီလန်မျိုးစုံကိုလည်းတည်ခွင့်ရခဲ့ကြပါတယ်။ကာဝဲဝင်းကြီးဂျင်မက်တစ်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်အမျိုးသားထောက်လှမ်းရေးညွှန်ကြားမှုဒန်ကော့စ်ပူတွက်စီဦးစီးချုပ်များအုပ်ထဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော်ဒ်ကဦးဆောင်ပြီးရှင်းလင်းတင်ပြခဲ့တဲ့တွေ့ဆုံပွဲကတော့ထက်လွတ်တော်အမတ်တရားစလုံးတက်ရောက်ခဲ့ပါပါ။အင်ဗီရိုပေကရုံးငန်းမှာတွေ့ဆုံခဲ့တဲ့ရှင်းလင်းပွဲကိုသမ္မတဒေါ်နယ်ထရမ့်လည်းခਿੱတလာရောက်ခဲ့ပြီးအရေးကြီးတဲ့တွေ့ဆုံမှုဖြစ်မှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဒီမိုကရက်ပါတီကထက်လွတ်တော်နိုင်ငံရေးကော်မတီဝင်ခရစ်ကွန်းစ်ကတော့လိုအပ်လို့စီရေးရရေးယူရမယ်ဆိုရင်လှုပ်ဆောင်ရမယ့်အစီအစဉ်တွေအတွက်အလေးနဲ့စဉ်းစားပြင်ဆင်ထားတယ်ဆိုတာကိုရှင်းရှင်းလင်းလင်းသိခဲ့ရတယ်လို့တတမရေးမဟာဗျူဟာရပြင်ဆင်မှုတွေကိုလည်းတည်ခွင့်ရခဲ့တဲ့အကြောင်းတွေ့ဆုံမှုပြီးမှပဲသတင်းတော်တွေကိုပြောဆိုခဲ့တာပါ။အလားတူတင်ပြဖို့အမှတ်431ရောက်ဆုံးကိုဖိတ်ကြားထားတဲ့အောက်လွတ်တော်ကိုမတော်ခင်မှာပဲနိုင်ငံခြားရေးဝန်ကြီးတီလာဆန်နဲ့အမျိုးသားထောင်လှမ်းညွှန်ကြားမှု Codes တို့ပူးတွဲထောက်ပြတဲ့ကြီးညာချက်ထဲမှာတော့အစုလိုက်ပြုံလိုက်တည်စီနယ်နဲ့လက်နက်တွေထောက်လုပ်ဖို့မြောက်ကိုရီးယားကကြိုးပမ်းနေတာတွေကိုဟန်တားနိုင်မှုတတမရေးရဆောင်ရနေတာတွေမအောင်မြင်ခဲ့ရင်အမေရိကန်နဲ့မဟာမိတ်တွေကိုကာဝေးနိုင်အောင်အမေရိကန်ကပြင်ဆင်ထားကြောင်းလည်းသတိပေးပြောဆိုထားပါတယ်။
တောင်ကိုရီးယားရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ပဲလိုရတဲ့အချိန်မှာအမေရိကန်ရဲ့ဒုံးခွင်းထုံးစနစ်ကိုအလောတကြီးထားမှတ်လိုက်တဲ့အပေါ်မှာတောင်ကိုရီးယားရွေးကောက်ပွဲမှာထိတ်ဆုံးကရှင်းပြနေသူတွေကဝေဖန်ကြပါတယ်။ထဒုံးခွင်းထုံးစနစ်ပါအစိပ်ပိုင်းတချို့ကိုတောင်ကိုရီးယားအရှိတောင်ရက်ဆွန်ဂျူခရိုင်ကလော်တီကုမ္ပဏီပိုင်ကောက်ကွင်းထဲမှာတတ်မှတ်ထားတဲ့နေရာစီကိုစီးရင်တန်းထရက်ကအစီး20နဲ့ဗိုလ်သူနေမနက်3ကတည်ယူဖို့ဆောင်ခဲ့ပါတယ်။ဒီလိုတည်ယူလာတဲ့နေရာမှာထဒုံးခွင်းထုံးစနစ်ရဲ့တော့ချက်အစိပ်ပိုင်းတွေဖြစ်ကြတဲ့အလွယ်တကူရွှေ့ပြောင်းနိုင်တဲ့ပြင်ဆင်တွေအနည်းအောင်ရောင်ချီနီးပညာ3ပြမှတ်ကိုအတိအကျရှာပြီးတော့ကြားချနိုင်တဲ့မစ်ဆိုင်းတွေနဲ့ရန်သူရဲ့မစ်ဆိုင်းတွေကိုအထူးရှာနိုင်တဲ့အားကောင်းတဲ့ရေဒါစနစ်တို့ပါဝင်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်မစ်ဆိုင်းချင်းချောက်မှုအနေနဲ့ပိုတိုးလာတာကြောင့်အတဒုံးခွင်း3စနစ်ကိုစီစဉ်ထားတာထက်စောပြီးတော့ချမှတ်ရတာဖြစ်ကြောင်းကိုတောင်ကိုရီးယားကာကွယ်ရေးဌာနကစာတမ်းပြီးနေတုန်းကပြောပါတယ်။ဒီတဒုံးခွင်း3စနစ်ကမကြာခင်မှာစတင်လည်ပတ်ဖို့အစဉ်လေးဖြစ်တော့မယ်လို့ PACOM American Pacific Data ဆိုင်ရာရေးတပ်ဗိုလ်ချုပ်ကြီး Harry Harris ကဗိုလ်သူနေ့ကမြို့တော် Washington DC မှာကျင်းပတယ်လို့တော်ကြားညပွဲမှာပြောသွားပါတယ်။
ကမ္ဘာစီးပွားရေးအကောင်ဆုံးဖြစ်တဲ့အမေရိကန်မှာအလုပ်ကံတွေဖန်တီးပြနေမှုရည်ရွယ်ပြီးစီးပွားရေးလုပ်ငန်းကြီးတွေပေါ်အခွန်စည်းကြမ်းမှုတွေကိုအကြီးအကျယ်ရှာချပြဖို့သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းလိုက်ပါတယ်။မနေ့ကဆွေးပြလိုက်တဲ့အခွန်စနစ်ပြုရင်ပြောင်းလဲရေးအစီအစဉ်ဟာအခွန်ထက်အမေရိကန်တန်ပေါင်းများစွာပေါ်ရက်ခတ်လာမှာလည်းဖြစ်ပါတယ်။ကမ္ဘာပေါ်ကစက်မှုထွန်းကားတဲ့နိုင်ငံတွေနဲ့စီးပွားရေးလုပ်ငန်းကြီးတွေပေါ်အခွန်ကောက်ခံမှုနှုန်းအမြင့်ဆုံးဖြစ်အမေရိကန်မှာကော်ပိုရေးရှင်းကြီးတွေပေါ်အခွန်35ရာခိုင်နှုန်းသတ်မှတ်ထားတာကို15ရာခိုင်နှုန်းထိရှော့ပြဖို့သမ္မတကအဆိုပြုခဲ့တာပါပြည်ပမှာလုပ်ငန်းတွေလုပ်ကန်နေတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့ရလာတဲ့အမြင့်ဆုံးတွေကိုပြည်ရင်းကိုတစ်ချိန်လွှဲပြောင်းပေးဖို့လည်းတိုက်တွန်းထားပြီးဒီစီစဉ်ကနေအမေရိကန်ပြည်ထောင်စုကိုဒေါ်လာထရီလီယံနဲ့ချီပြီးဝင်ရောက်လာမှာဖြစ်တဲ့ကြောင့်ပြည်ရင်းမှာစီးပွားရေးလုပ်ငန်းတွေတိုးချဲ့ရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်းဗန်နိုင်းဝန်ကြီးစတီဖန်မနူချင်းကပြောပါတယ်။ငွေကြေးဆွေးကွက်က လုပ်ငန်းရှင်တူဦးဖြစ်ကနေကုကသမရအင်ဂျီယိုမှာစီဝိုင်းအချံပေးတာဝန်ယူထားတဲ့ဂရီကောင်းကတော့အလုပ်ကံဖန်တီးရေးနဲ့စီဝိုင်းတုတ်တက်အောင်ဦးစားပေးဆောင်ရွက်ဖို့အစိုးရကရည်ရွယ်ထားတဲ့အကြောင်းပြောပါရယ်အမေရိကန်ဗန်နိုင်းဝန်ကြီးကတော့အမေရိကန်သမိုင်းမှာအများဆုံးအခွန်လျှော့ချမဲ့အစီအစဉ်ဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါမှမဟုတ်အခွန်လျှော့ချရာကနေအစိုးရဗန်နိုင်းဝန်ရောပါလာမှာကိုပြန်လည်ဖြစ်စည်းမဲ့အစီအစဉ်နဲ့ပတ်သက်လို့သမ္မတထရမ့်ကလက်တလုံးမှာပြောဆိုတာမျိုးမရှိသေးပါဘူး
။မြောက်အမေရိကတိုင်လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် NAFTA ကနေအမေရိကန်ပြည်အောင်စုနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်ကြေညာဖို့စဉ်းစားနေတယ်ဆိုတဲ့အစီရင်ခံစာတွေထွက်ပေါ်ပြီးနောက်ပိုင်းမှာဗိုလ်တူးနေမှာတော့ကနေဒါနဲ့မက္ဆီကိုနိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းကတဆင်စကားပြောပြီးတဲ့နောက်ပိုင်းမှာတော့သမ္မတထရမ့်ကနှုတ်ထွက်ဖို့မလုပ်တော့ဘူးလို့သဘောတူကြောင်းကိုအင်ဂျီရောကပြောပါတယ်သူသမ္မတလောင်းဖြစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်စဉ်ကလေးကသမ္မတထရမ့်က NAFTA ပါဝင်နိုင်ငံရဲ့ကုန်သွယ်ရေးသဘောတူညီချက်တွေအပေါ်ဝေဖန်ခဲ့ပြီးတော့1994ခုနှစ်ကရွေးထိုးခဲ့တဲ့ NAFTA သဘောတူညီချက်ကအသုံးမဝင်ပဲအမေရိကန်ပြည်အောင်စုတဲကအလုံးနေရာတွေမက္ကဆီကိုနိုင်ငံစီကိုရောက်သွားစေတယ်လို့သူကပြောထားတာပါအခုတော့သမ္မတထရမ့်က NAFTA ကိုအခုချိန်မှာဆုံးသတ်မှာမဟုတ်တဲ့အကြောင်းနဲ့အမေရိကန်၊ကနေဒါ၊မက္ကဆီကိုသုံးနိုင်ငံအကျိုးအတွက် NAFTA ရဲ့သဘောတူညီချက်တွေကိုညှိနှိုင်းဖို့လိုအပ်မဲ့နီလန်အတိုင်းလှုံ့ဆော်သွားမယ်လို့အင်ဂျီရိုကပြောပါတယ်သမ္မတထရမ့်အနေနဲ့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ Mexico သမ္မတ Enrique Peña Nieto တို့နဲ့လက်တွဲလှုပ်ဆောင်ရတာကိုဂုဏ်ယူမိကြောင်းနဲ့ဒီညှိနှိုင်းမှုဖြစ်စဉ်ကသုံးနိုင်ငံဆက်ဆက်ရေးကိုပိုခိုင်မှာအားကောင်းလာစေမယ်လို့သူယုံကြည်ကြောင်းကိုထုတ်ပြန်တဲ့ကြေညာစာမှာဖော်ပြထားပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15565ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်စီးရီးယားနိုင်ငံမှာဒီကနေ့အစောပိုင်းကပြင်းထန်တဲ့ပောက်ခွဲမှုတစ်ခုကြောင့်မြို့တော်ဒမက်စကပ်နိုင်ငံတကာလေဆိပ်အင်းကြီးမိလောင်မှုဖြစ်ခဲ့ပြီးပောက်ခွဲမှုဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းရှင်းရှင်းလင်းလင်းမသိရဘဲဖြစ်နေပါတယ်။စီးရီးယားပြည်တွင်းစစ်ကိုလေးလာစောင့်ကြည့်နေတဲ့ဗြိတိန်ချင်းဆက်စီးရီးယားလူခွင့်ရေးအကဲကအဖွဲ့ကတော့ပောက်ခွဲမှုဟာလေဆိပ်ထဲမှာဖြစ်ခဲ့တာမဟုတ်ပဲဒမက်စကပ်မြို့ရဲကကီလိုမီတာအစိတ်လောက်ထိပောက်ခွဲဆောင်ကိုကြားခဲ့ရတဲ့အကြောင်းပြောပါတယ်။လေဗနန်ကဟက်စ်ဘိုလာဘက်ကိုထောက်ခံတဲ့အယ်မန်နာရုံးပြင်တဲ့ညာကတော့ပောက်ခွဲမှုဟာအစ္စရေးစစ်လေယာဉ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဖြစ်ရတာလို့ပြောဆိုခဲ့ပြီးစီးရီးယားစိုးရပိုင်းမီဒီယာကတော့အစ္စရေးမစ္စိုင်းတုံးတွေထိမှန်ခဲ့တာဖြစ်ကြောင်းပြောပါရယ်။ Israel ထောက်လိုင်းဝန်ကြီး Israel Katz ကတော့တိုက်ခိုက်မှုက Israel ရဲ့လက်ချက်ဖြစ်ကြောင်းမပြောပေမဲ့ Israel ဆိုရကပြည်ဝင်ကြီးညာထားပြီးအကောင့်ထဲပေါ်နေတဲ့မူဝါဒနဲ့ကန့်ညီရဲ့လုပ်ရည်ဖြစ်ကြောင်းပြောဆိုခဲ့တာပါ။2017မလကစတင်ခဲ့တဲ့ Syria ပြည်တွင်းစစ်ကာလတရှောင်း Israel အနေနဲ့ Syria မှာတိုက်နေတဲ့ Hezbollah နဲ့ကန်ဖွဲ့တွေအတွက် UN နိုင်ငံကလက်နက်တွေမတင်ပို့နိုင်အောင်လုပ်သွားမှာဖြစ်တဲ့အကြောင်းရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုထားတာဖြစ်ပါတယ်
။ဒေသတွင်းအဖွဲ့တစ်ခုဖြစ်တဲ့ America တိုက်နိုင်ငံများအဖွဲ့ OAS ကနေနှုတ်ထွက်တော်မယ်လို့ Venezuela နိုင်ငံကဗိုလ်တူးနေ့မှာကြေညာလိုက်ပါတယ်။ Venezuela နိုင်ငံရဲ့နိုင်ငံရေးအကြက်တဲပြဿနာကိုအထူးစည်းဝေးတရက်ခေါ်ယူဆွေးနွေးဖို့ဒေသတွင်းအဖွဲ့ကြီးကမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာပဲ Venezuela နိုင်ငံကခုလိုကြေညာလိုက်တာပါ။အဖွဲ့ကနေနှုတ်ထွက်တဲ့နှစ်နှစ်ကြာလုပ်ငန်းစဉ်စတင်တဲ့အနေနဲ့ဒီကနေ့မှာပဲ Venezuela အစိုးရကမကျေနပ်ကြောင်းတိုင်တန်းစာပို့ခဲ့တဲ့အကြောင်းနိုင်ငံသားရေးဝန်ကြီး Delcy Rodriguez ကပြောပါရယ် Venezuela ပြည်သူတွေရဲ့ဂုဏ်သိက္ခာမထိခိုက်ရအောင်အခုလိုနှုတ်ထွက်တာဖြစ်ပြီးတော့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးမှာကြားဝင်ဆွတ်ဖက်တာကိုလက်မခံတဲ့ Bolivia ဝါဒကိုမြင့်တင်ဖို့ဖြစ်တယ်လို့ပြောပါရယ် OAS အဖွဲ့အနေနဲ့ Venezuela နိုင်ငံနဲ့ပတ်သက်ပြီးအထူးစည်းဝေးလုပ်မယ်ဆိုရင်အဖွဲ့တွေကနှုတ်ထွက်မယ်လို့ Venezuela အစိုးရကကြိုတင်တတိပေးပြောထားတာပါဒါပေမဲ့ဒီလားအစောပိုင်းမှာပဲ OAS အဖွဲ့က Venezuela သမ္မတ Nicolas Maduro အနေနဲ့အာဏာခွဲဝေကျင့်သုံးပြီးဒီမိုကရေစီနည်းလမ်းနဲ့အညီအပြေအဝလိုက်နာဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်ခဲ့တာပါ Venezuela နိုင်ငံမှာအထွေထွေရွေးကောက်ပွဲအတွက်ကျင်းပပေးဖို့အတွက်သမ္မတ Maduro ကို PRP တောင်းဆိုတဲ့ဆန္ဒပြပွဲတွေလာနေချီးပြီးဖြစ်ပွားနေပြီးတော့ဒီဆန္ဒပြပွဲတွေအတွင်းတိစုံသူ29ရောက်ရှိသွားပါပြီနောက်ထပ်လူ400ကျော်ဒဏ်ရာရခဲ့ပြီးတော့လူ1000နီးပါးဖမ်းဆီးထိန်သိမ်းခံထားရတာပါ
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပမဲ့800ရှစ်နိုင်ငံများအတွင်းအာဆီယံစည်းဝေးမှာတောက်တိုပင်လယ်ပြင်မှာပိုက်ဆံမှုတွေအငင်းပွားနေတဲ့ကိစ္စတွေကိုဆွေးနွေးတာအကျိုးရှိမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတီကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကိုဘယ်သူမှလည်းဖိအားပေးရမှာမဟုတ်ဘူးလို့ တရုတ်နိုင်ငံနဲ့ဒီပိုင်းနဲ့အရင်ပေါ့မှုဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပတ်တဲ့ကျင်းပမဲ့ညီလာခံမတိုင်ခင်ဒီကနေ့မှာပဲသမ္မတဒုတာတိကဒင်းနောက်တွေကိုပြောဆိုလိုက်တာပါမြန်မာနိုင်ငံနဲ့အပါအဝင်ဖြစ်တဲ့အာဆီယံစနေငံကခေါင်းဆောင်တွေပါတက်ရောက်မဲ့ညီလာခံအတွက်မီလာမျိုးတော်မှာတော့လုံခြုံရေးတင်ချက်ထားပါတယ်ညီလာခံခန်းသားတွေကျင်းပမဲ့နေရာနီးနားမှာရှိတဲ့ဈေးဆိုင်တွေလမ်းတွေကိုလည်းပိတ်ထားလိုက်ပြီးသတင်းယူဖို့စီရင်ပေးသွင်းထားတဲ့မီဒီယာတွေအနေနဲ့လည်းသတ်မှတ်ထားတဲ့ခန်းသားတွေကိုသာလုံခြုံရေးဆောက်ရှောက်တွေနဲ့တောင်းဝင်ရမှာဖြစ်ပါတယ်ချက်ချက်လမ်းဆောင်လမ်းကွာတွေမှာလည်းဝတ်စုံပြင်းတဲ့လုံလင်းရဲတွေကိုတွေ့ရတယ်လို့လေရင်ပြစ်စက်နဲ့တွေတန်ချက်ကကားတွေကိုလည်းတွေ့ကြရပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းကက်ရှမန်ဒေသကအွန်လိုင်းလူမှုကွန်ရက်တွေကနေအကန့်အသတ်တွေထားလိုက်ခြင်းအပြင်ပိုတိုးလာနေတဲ့လမ်းမတွေပေါ်ကဆနပြပွဲတွေနဲ့ကက်ရှမန်ဒေသကအကြမ်းဖက်မှုတွေရောသွားနိုင်ဖို့အိန္ဒိယတာဝန်ရှိသူတွေကမျှော်လင့်နေကြတာပါဒါပေမဲ့ဒီဟိမဝန္တာဒေသဖယ်ထားခံရတဲ့အကြောင်းအရင်းအမြစ်ကိုတော့တရားမှုသိရှိမှာမဟုတ်ဘူးလို့လေ့လာဆောင်ကြည့်နေသူတွေကပြောပါတယ် Facebook WhatsApp နဲ့ Twitter အပါအဝင်အွန်လိုင်းလူမှုကွန်ရက်စာမျက်နှာ22ခုကိုတာဝန်ရှိသူတွေကတလားပေးလိုက်တာပါအမျိုးသားအကျိုးစီးပွားကိုထိခိုက်စေမဲ့လုပ်ရည်တွေနဲ့အသုံးပြုခံရရင်ဒီစာမျက်နှာတွေကိုပိတ်ပစ်ဖို့အင်တာနက်ဝန်ဆောင်မှုပေးထားတဲ့ကုမ္ပဏီတွေကိုတာဝန်ရှိသူတွေကအမိန့်ထုတ်ထားတာဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မဲအီတန်စင်တို့ပြောပြခဲ့ကြတာပါVOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio Wada မှာကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲကိုအခက်အခဲမရှိစွာဆောင်ရွက်နိုင်ခဲ့ပေမဲ့ရိုဟင်ဂျာမု슬င်တွေအပါအဝင်ဘာသာရေးလူနည်းစုနဲ့တိုင်းသားလူနည်းစုတွေပေါ်ဘာသာရေးအရာဖိနှိပ်ချုပ်ချယ်မှုတွေရှိနေဆဲဖြစ်တဲ့အတွက်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ပွေရာနိုင်ငံအဖြစ်သတ်မှတ်ကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကဗုဒ္ဓဦးနေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်အပြည့်စုံကိုတော့ကုဇော်ဝင်းနိုင်ကတင်ပြမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းတမိုင်းဝင်အစိုးရအပြောင်းလဲကိုအခက်အခဲမရှိစွာလှုပ်ဆောင်နိုင်ခဲ့ပေမဲ့လည်းဘာသာရေးဆိုင်ရာဖိနှိပ်မှုတွေကတော့ရှိနေဆဲဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကဗုဒ္ဓဦးနေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်လက်ရှိအစိုးရအသစ်လက်ထက်မှာလည်းရိုဟင်ဂျာမု슬င်တွေနဲ့ဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေဆက်လက်ဖြစ်ပေါ်နေတဲ့အတွက်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရာနိုင်ငံ CPC Country of Particular Concern အဖြစ်ဆက်လက်သတ်မှတ်ထားကြောင်း2016ခုနှစ်အတွက် USCIRF ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်အဲဒီလိုသတ်မှတ်ရတာဟာမြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်လာခြင်းမရှိတဲ့အတွက်ဖြစ်ကြောင်း USCIRF ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးအကဲမူဝါဒရေးရာသုတေသီတီနာမတ်ဖတ်ကပြောပါတယ
် Unfortunately conditions for religious freedom in Burma have not improved from 2016 to
အစိုးရအသစ်ပြောင်းသွားခဲ့သည့်အချိန်မြန်မာနိုင်ငံတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာအခုအစိုးရကန်စာထုတ်ပြန်တဲ့2016နဲ့2015ခုနှစ်ကြားတိုးတက်ပြောင်းလဲခြင်းမရှိခဲ့ပါဘူးတိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေအပေါ်အရင်အစိုးရလက်ထက်တုန်းကရောအခုအစိုးရလက်ထက်မှာပါအကာအကွယ်ပေးတာမျိုးမရှိခဲ့သလိုနိုင်ငံတကာကသတ်မှတ်ထားတဲ့လူ့အခွင့်အရေးစံချိန်စံညွှန်းတွေကိုလည်းလိုက်နာတာမရှိခဲ့ပါဘူးဒါကြောင့်လဲနိုင်ငံရင်းနဲ့အစိုးရဘက်မှာအပြောင်းလဲတွေဖြစ်ခဲ့ပေမဲ့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဘက်မှာတော့တိုးတက်ပြောင်းလဲမှုမရှိတာကိုတွေ့နေရတာဖြစ်ပါတယ်အနာဂတ်အတွက်မျှော်လင့်ချက်ကောင်းတွေရှိပေမဲ့လက်ရှိရေဒီယိုကာလမှာတော့တိုးတက်ပြောင်းလဲမှုတွေမတွေ့ရသေးပါဘူး
။ဒါ့အပြင်ခရီးယံဘာသာဝင်တွေဟာလည်းလူသိရှင်ကြားဝတ်ပြုမှုတားမြစ်ခံရပြီးဗောဓဘာသာအတွင်းအာရမကူးပြောင်းစေခိုင်းခံနေရတဲ့အကြောင်းအနေဒီအစိုးရအနေနဲ့လွတ်လပ်စွာကိုယ်ွယ်ခွင့်အပေါ်ချိုးဖောက်မှုတွေကိုအခုချိန်ထိထိရောက်စွာကန့်ကျော်နိုင်ခြင်းမရှိတဲ့အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေ IRFA အရအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင်ကအခုလိုအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်သတ်မှတ်ရခြင်းဖြစ်ကြောင်း USCIRF အစီရင်ခံစာမှာဖော်ပြထားပါတယ်။ USCIRF ရဲ့အခန့်ကဏ္ဍဟာအမေရိကန်အစိုးရကိုအကြံပေးရတဲ့အဖွဲ့အစည်းဖြစ်တာကြောင့် policy ချမှတ်ရေးကိစ္စတွေကိုတော့အစိုးရကပဲလှုပ်ဆောင်တယ်လို့လည်းတီနာမတ်ဖတ်ကပြောပါတယ်။ USCIRF အနေနဲ့ကတော့မြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုနှစ်စဉ်အမေရိကန်နိုင်ငံသားဌာနကိုတင်ပြခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်မှုဆိုင်ရာအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်နိုင်ငံရေးဌာနကနားလည်သဘောပေါက်ထားကြောင်းလဲတီနာမတ်ဖတ်ကပြောပါတယ် USCIRF ကအခုနှစ်မှာအမေရိကန်အစိုးရထံအကြံပြုထားတဲ့အချက်တွေကိုလဲတီနာမတ်ဖတ်ကအခုလိုဆက်ပြောပြပါတယ
် We're asking the US government to encourage Burma's government to make sure that religious freedom
and မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဘာသာရေးလွတ်လပ်ခွင့်ကိစ္စကိုလည်းထည့်သွင်းဆွေးနွေးကြဖို့အတွက်အမေရိကန်အစိုးရထံကိုကျွန်တော်တို့အကြံပြုထားပါတယ်အနာဂတ်မြန်မာနိုင်ငံအတွက်လက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာဘလောက်အရေးပါတယ်ဆိုတာကိုကျွန်တော်တို့နားလည်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကြီးညာစာတမ်းမှာအာမခံထားတဲ့အတိုင်းဘာသာရေးလွတ်လပ်ခွင့်ဟာလည်းအခြေခံအကျဆုံးလူ့ခွင့်ရေးဖြစ်ပါတယ်ဒါကြောင့်ဒီကိစ္စကိုငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်လာအောင်လို့ကျမတို့ကပြောနေတာပါ။ဒါအပြင်တခြားအကြံပြုထားတဲ့အချက်တွေကတော့ပဋိပက္ခတွေဖြစ်နေတဲ့ဒေတာတွေကိုလူသားချင်းစာနာအကူအညီတွေပေးပို့နိုင်ရင်းနဲ့ပြည်ရင်းပြည်ပကသတင်းမီဒီယာတွေတွားခွင့်ပြုရေးအတွက်ထည့်သွင်းတောင်းဆိုထားသလိုရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်တိကျလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဆေးလွတ်မဲ့ကိစ္စကိုလည်းကျမတို့ကထောက်ခံပါတယ်။ရခိုင်ပြည်နယ်ထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်ကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေပါတယ်။
မဘာသာနဲ့တခြားအမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့အုပ်စုတွေရှိနေတဲ့အပြင်လွတ်လပ်စွာယုံကြည်ကိုယ်ကိုယ်ခွင့်နဲ့သက်ဆိုင်တဲ့အခွင့်အရေးအပေါ်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကိုအနီးကပ်စောင့်ကြည့်ဖို့လိုအပ်ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။မနှစ်2016ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရနိုင်ငံအဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းရင်းသားပြည်သူတွေအားလုံးမိမိယုံကြည်ရာဘာသာတရားကိုလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိတာကိုမြင်တွေ့လို့ကြောင်းအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းနှစ်ချင်းအသင်းတော်ကတင်းအုပ်ဆရာဒေါက်တာဖရီမန်ကပြောပါတယ်
ကျွန်တော်တို့တိုင်းပြည်ပြည်သူပြည်သားတွေအားလုံးလောလောနဲ့ပဒါရေးကုကွယ်ခွင့်ရှိရမယ်တော့ WhatsApp လို့ပြောဒီ the pursuit of happiness ဘောနော်သူတို့ဒီနေထိုင်ရတာကျမ်းမာကျန်တာပြီးနေထိုင်ကြတာကျွန်တော်ဒီလောဖြစ်စီချင်တာပေါ့ဒါပေမဲ့ကိုယ်ဖြစ်နိုင်တဲ့ကတော့ဒီကောအစိုးရက policy ရဲ့ဥပဒေရဲ့နောက်စီမီစီကနေကိုသူတို့ပြည်သူပြည်သားအားလုံးကလိုက်နိုင်တယ်သူကျွန်တော်အပြောင်းလဲအများကြီးလို့အတည်တယ်နောက်ပြီးတော့ပြည်သူလူထုတွေလည်းအရင်ကလိုအစိုးရနဲ့အကြာဒီအစိုးရ policy တွေဒီသူတို့ရဲ့စိတ်နှလုံးသားသဘောထားတွေအများကြီးပြောင်းလဲလုပ်ဖို့တော့လိုအပ်ပါတယ်ဒါ public education ပေါ့နော်ပြည်သူလူထုကလည်းသူတို့ကပြင်အတင်ပြဖို့အစိုးရတောင်းရှိပါတယ်ဒါ system ပြောင်းတာနဲ့တခါတည်းနဲ့လူရဲ့standard your behavior အချင်းစိတ်ထားရတာလည်းပြောလို့မရသေးဘူးလေဒါတနည်းအားမှာအစိုးရကဏ္ဍရှိတယ်နောက်ဒီတင်းရတခြားတနည်းအားမှာပြည်သူလူထုရတဲ့ကဏ္ဍလည်းအများကြီးရှိတာပေါ့ဒါ Muslim ပဲဖြစ် Hindu ပဲဖြစ် Christian ပဲဖြစ်တို့အနေကရတာတို့လောလောဆယ်မရှိပဲ good time ခုပြမှာတို့လောလောလောမနီမနီနိုင်ပဲနေရတာတော့ဝန်ဆရာကြီးကောင်းပါလေဒါတော့
မြန်မာနိုင်ငံမှာထိပ်ပိုင်းကအစိုးရ policy တွေပြုပြင်ပြောင်းလဲရုံနဲ့တင်မလွန်တော့ပဲအောက်ခြေမှာပါတရားဥပဒေစိုးမိုးမှုရှိလာမှဘာသာတရားတစ်ခုနဲ့တစ်ခုအပေါ်ဖိနှိပ်ချုပ်ချယ်မှုတွေလူများစုကအားနည်းတဲ့သူတွေအပေါ်နှိမ်ချဆက်ဆံတာတွေကင်းဝေးနိုင်မယ်လို့လည်းဒေါက်တာဟေမန်းကပြောပါတယ် USCIRF အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်1999ခုနှစ်ကစလို့နှစ်စဉ်သတ်မှတ်ဖော်ပြလာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုယ်စုံဝင်လိုင်းပြောပြခဲ့တာပါ USCIRF Commission ကမြန်မာနိုင်ငံမှာဘာသာရေးပြင်းထန်မှုအတွက်အထူးစိုးရိမ်ပွဲပြောဆိုနေတာနဲ့ပတ်သက်ပြီးဘာမှတုံ့ပြန်ကြေညာစရာမရှိဘူးလို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ကလည်း VOA ကိုပြောကြားခဲ့ပါတယ်အခုတော့ရှမ်းပြည်နယ်ဘက်ကစီးရီးအခြေအနေကိုကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမှာတကြံကာလတိုက်ပွဲဖြစ်ပွားတာတွေငြင်းသက်နေပြီးအစိုးရတပ်ဘက်ကဒီရပ်ပိုင်းတွေအတွင်းစစ်ကားအစီး100လောက်မူဆယ်ဘက်ကိုရောက်သွားတဲ့အပေါ်မှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကသတိထားစောင့်ကြည့်နေကြပါတယ်ဒါဟာအစိုးရတပ်မတော်ကတပ်တွေအလဲလှယ်လုပ်တဲ့သဘောလို့သုံးသပ်နေတာကြီးလည်းရှိပါတယ်ဒီအခြေအနေကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းနဲ့ဒီနှစ်နှစ်ဆန်းပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဆူဆူလို့ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတကြံရပိုင်းတွေအတွင်းမှာတော့တိတိတသာတိတ်ဆိတ်နေခဲ့ပါတယ်ဒီရက်တွေအတွင်းမှာတော့မြမကြက်မတော်ဘက်ကလှုပ်ရှားမှုတချို့ရှိခဲ့တယ်လို့ TNLA ခေါ်တအန်းပလောင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကပြောပါတယ
်တိုက်ပွဲဖြစ်ပွားမှုကတော့ဒီကြံဘီနောက်ပိုင်းတွေမှာကြံအားကလည်းဒီဒီနှစ်ဖြစ်တော့မရှိဘူးအာဒီထူးတော့များပဲသူစီကတော့ဒီကတဲ့သုံးရက်လေးရက်လောက်ကမြမတမတော်ကစီကာစီကလောက်ဒီမြေရက်ကိုရလာစီတရတော့ရှိတယ်တမတ်စတိရှိလို့တော့ပြရတာပေါ့နော်ဒီလိုဒီမြေရက်ဘုမတို့ဒီမုံကူပေါင်းစာအဲ့ဒါတဝဲလောက်ရှိတယ်နမ်ခမ်းဘက်ကစီနာလက်တော့တဝဲလောက်ရှိတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအခြေဆိုင်လှုပ်ရှားနေတဲ့တချင်လွတ်လပ်ရေးတပ်ဖွဲ့ KIO တပ်မဟာ၄ကတမူးတူကတော့မြမတပ်မတော်ရဲ့လှုပ်ရှားမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
သူတို့ဟိုကတပ်အပြောင်းလဲဒ
ကျက်ပြန်ချင်းကြတယ်အခုမုံကိုဒီတာမုံကိုမုံပေါ်ဒီတာရဲ့ဒီကကနန်ခါနန်ဝင်းကြီးဒီတာအခုခိုင်ဒီကကမန်တုံမုံကြီးဒီတာအခုတချို့ကလဲဒီကမှပြန်ဆင်းနေကြတယ်ဘလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာအတွင်းမှာတော့ဒီအချိန်ဟာလက်ဖက်ခူးတဲ့ရာသီဖြစ်တာကြောင့်
ဒီလိုပဲကအခုချိန်မှာဒီလိုတောင်သူကလက်ထက်လို့တဲ့တောင်သူကဒီလိုဒီကမှာအခုကတော့ရှေ့ပြလက်ဖက်ခေါ်တာပေါ့အဲဒီကတော့ဒီနေ့လုံးမှဒီရာဒီကအကူရတာပေါ့နော်အဲကြောင့်ကျွန်တော်စိုက်ပွဲမဖြစ်အောင်ကျွန်တော်ဆက်လက်ဆုံးရှောင်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းကတိုက်ပွဲပြင်းထန်ခဲ့တဲ့ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဘက်မှာလည်းအခြေအနေဟာပြန်လဲတည်ငြိမ်လာနေပြီးလ
ဒီလိုတော့ကျွန်တော်ဝင်လာခင်ခါအလုံးနဲ့ပြန်မြောက်တယ်ဦးတယ်နေပြဟောတော်တော်များတော့ပြန်ရောက်နေတယ်အလင်းလေးလောက်ပဲဖြစ်ပေးနေတာဟောကားတွေတော့ပြန်ပုံမှန်ပုံမှန်တိုင်းသွားနေပါရှင်များဟောပြစ်ခတ်တန်တွေကိုတော့တခါတရံမှာအနေချင်းကြားနေရဆဲဖြစ်ကြောင်းလည်းပြောပါတယ် ချင်းရွှေဟော်ဟာလည်းအရေးပါတဲ့နေဆက်ကုံတွယ်ရေးမျိုးဖြစ်ပါတယ်။2019ခုနှစ်နိုဝင်ဘာလကမူဆယ်ဒေတာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အဲ့ဒီဘဏ်နဲ့အတွင်မှာအရင်နှစ်နဲ့နှိုင်းစာရင်ကုံတွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ3,320ကျပ်စင်းခဲ့ရတယ်လို့2019ခုနှစ်ဖေဖော်ဝါရီလအတွင်းကဖြစ်ပွားတဲ့လောက်ကင်ဒေတာတိုက်ပွဲကြောင့်လည်းချင်းရွှေဟော်မှာတရက်ကိုကုံတွယ်မှုပမာဏအမေရ
ွေးတံတွေစရိုက်ဆူသလိုကြားခဲ့ရတဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသမှာတိုက်ပွဲတွေရပ်နေတာမဟုတ်ပဲငကူကတော့သတင်းတွေထွက်မလာတာပဲဖြစ်တယ်လို့စီရေးအခြေအနေစောင့်ကြည့်လေ့လာသူတွေကပြောပါတယ်။ဒါအပြင်အဲ့ဒီဘက်ကဝေးလံတဲ့နေရာတွေမှာတပ်အင်အားတိုးချထားပြီးစီရေးပြင်ဆင်နေတာတွေရှိတယ်လို့လည်းဆိုပါတယ်။လက်ရှိစီရေးအခြေအနေအမျိုးသားနိုင်ငံရေးဆွေးနွေးပွဲတွေနဲ့မကြာခင်ကျင်းပမဲ့27ရာစုပင်လုံကြီးလာကန်းအလားလာတွေပေါ်မြန်မာအရေးလေ့လာသူစာရေးဆရာဦးတန်းစိုးနိုင်သတင်းစာဆရာဦးစီသူအောင်မြင့်တို့နဲ့အတူရန်ကုန်မြို့ VOA Studio မှာကိုကျော်ကျော်သိန်းကဆွေးနွေးထားတာကိုနားဆင်ပါ
ကျောင်းသားဆိုနိုင် VOE Studio မှာပြဆိုမြန်မွန်ပြီးတော့ကျေးဇူးတင်ပါတယ်ဆောက်စုတော်မြေကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ပထမအဦးဆုံးကျွန်တော်ဒီတလောအတွင်းပေါ်ဒီဟာ27ရာစုပင်လုံကလည်းလုပ်တော့မယ်ဒါပေမဲ့ဒီတလောအတွင်းမှာတော့တနက်တန်နဲ့တိတ်မကြောက်တိုက်ပွဲတွေညင်းနေတယ်ပေါ့ဆိုတော့တိုက်ပွဲတွေညင်းနေတာတော့ဒါကောင်းတဲ့လက္ခဏာလို့ကျွန်တော်ပြောရပါမယ်ဆိုတော့တိုက်ပွဲတွေလာလာနေပတ်သက်ပြီးတော့ဘယ်လိုများဆုံးတက်နေလဲ
ကျွန်တော်သိရတဲ့လောက်ကတော့တိုက်ပွဲတွေကမညင်းပါဘူးထုတ်ပြန်တာပါကျွန်တော်သိရတော့နောက်တစ်ခုကတော့နည်းနည်းဝေးလံတဲ့နေရာမှာပေါ့ခုမှအဖြစ်ကျွန်တော်ဒီလောက်ကိုကမှာကိုတတ်မှတ်သုံးမှုရှိတယ်။တတ်မှတ်သုံးမှုနဲ့အဓိကတာမဲ့ပြုံနေစကြတဲ့မှာတော့အဓိကစစ်စစ်လုံး။ကျွန်တော်တို့ဂီတုံမဲ့ကြာရည်ဒေသမှာတော့တိုင်းတက်ရှည်ရင်းနဲ့တတ်မှတ်တစ်ခုနေပါပေါ့။အဲ့ဒီမှာတော့အဲ့ဒီမှာဝန်ရံထားတာ။နောက်ပြီးတော့ကျွန်တော်တို့ TNL ဒေသမှာလည်းကျွန်တော်တတ်မှတ်တစ်ခုရှိပါတယ်။အဲ့တော့လှူရှားတိုက်ခိုက်နေတာပါပဲ။ဒါမဲ့ตัวโหตะเดมไม่ทุบเปลี่ยนตะเดมไม่ทุบเปลี่ยนเราไม่ตีได้หรอกโ
อเค
เออตึกไปแล้วโหห
นีเน
ี่ยหนีเนี่ยสวยตบอတော့ไม่หุบป่ะไม่ตีอ่ะล่ะป่ะ
โอเคใช่ไม่ต้องนะ
အဲ့ဒီသဘောမျိုးပါပဲ။ဘာလို့လဲဆိုတော့ကျွန်တော်တို့ကဒီဟာနဲ့ပတ်သက်ရင်သတင်းထုတ်ပြန်တော့မှသိရတာဟုတ်။သတင်းထုတ်ပြန်တဲ့ဒီအရေးအတွက်တို့အတိုင်းအတာလေးနဲ့ကြည့်ရင်တော့မှန်ပါတယ်။အခုလောလောဆယ်ကာလကတော့ရှေ့ကဟိုပါလေဇက်တိုက်ဖြစ်နေတဲ့ကာလနဲ့နှိုင်းရှင်ရင်တော့လည်းညီသက်တယ်လို့တော့ထင်ရတာပေါ့။ဒါပေမဲ့တော့တစ်ခုလုံးတို့လိုအကြာကြီးညီသက်တဲ့အနေအထားမျိုးထိတော့ခုလေးတော့မတွေ့ရသေးပါ
ဘူး။ဟုတ်ကဲ့။ကျွန်တော်လည်းပြောသလိုပဲ27ရာစုပြင်လုံလုပ်တော့မယ်။လက်ရှိမှာလည်းမြို့သားနိုင်ငံရေးအစဉ်ဆွေးနွေးပွဲကြီးလုပ်နေတာလည်းရှိတယ်။လုပ်ဖို့ပြင်နေတာလည်းရှိတယ်။အဲ့ဒီမှာပဲဒီအတန်တွေထွက်တာလည်းရှိတယ
်။
အပွဲမကြတဲ့အတန်တွေမကြည်လေတဲ့အတန်တွေအစမကြည်တဲ့အတန်တွေစသဖြင့်ကြားနေရ။ဆိုတော့ကျွန်တော်တွေးမိတာကလူသားစစ်နိုင်ငံရေးဆွေးနွေးပွဲတွေဒီပြင်လုံအတွက်အရေးကြီးတယ်။လူသားနိုင်ငံရေးဆင်ဆွေးနွေးပွဲတွေတောင်မှလူမပြေမလဲအခြေအနေလေးတွေရှိနေရင်ဒါတွေကလုံးမဲ့ပြင်လုံအတွက်အခြေခံကောင်းအခြေအနေကောင်းတွေလို့ပြောလို့ရပါမှာဆရာ။
ကျွန်တော်တော့သိပြီးတော့အကျိုးရှိမယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ခုမှကျွန်တော်တို့ကချင်ပြည်နယ်ဆိုလို့ရှိရင်တို့ကြိုင်တို့ကြိုင်ဘူးတို့သဘောထားလေးမှာပါရှမ်းပြည်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ RCSS ရဲ့သဘောထားကအပေါင်းဝင်ရှိတော့ SSC ရဲ့သဘောထားပေါ့အဲ့တော့အခုကဗျာဒိုင်းနယ်ပြည်နယ်14ခုမှာ ဒေတာလိုက်နောက်တော့အကြောင်းအရာလိုက်လူမျိုးလိုက်ဆိုတော့တော်တော်များများပြောရမှာအဲ့ဒီထဲမှာအခုလုံနေတဲ့အားကိုကခုနလိုမပြည့်စုံတာတွေဟောချိုရင်းတာတွေတချို့မပါဝင်ရလို့မကြည့်လဲတာတွေရှိနေတဲ့အခါကျတော့သိပြီးတော့ထိတိယောက်မရှိဘူးလို့ကျွန်တော်တော့ထင်ပါတယ်ခင
်ဗျဟုတ်ပြီကျေးဇူးတော
်မှန်တယ်ခုနကတော့လို့ပေါ့နေရာဒေတာအနှံ့မှာလောက်ရမယ်လောက်ရမယ်စီမှာလဲသူကတခုတည်းမဟုတ်ဘူးအမျိုးသားအဆင့်မှာပဲခေါင်းစဉ်က၃ခုရှိနေတာဟုတ်လူမျိုးလိုက်လောက်ရမယ်ဒေတာလိုက်လောက်ရမယ်အချောင်းရလိုက်လောက်ရမယ်ဆိုတဲ့အခါကျတော့အခုပထမတစ်ချက်ကအခုအချိန်ကာလတူတောင်းတဲ့အနေထားအောက်မှာဒေတာအနှံ့လည်းမလုံနိုင်သေးဘူးအဲ့လုံတဲ့ဒေတာတွေမှာလဲခုနကတော့ပြောရဲခေါင်းစဉ်ကြီး၃ခုကိုမလွှမ်းချုပ်နိုင်သေးဘူးမလွှမ်းချုပ်နိုင်သေးဘူးဆိုတော့တကယ်တော့ပင်လုံညီလာခံဆိုတဲ့ဟာကဒီကနေတက်သွားတဲ့ဟာတွေကိုစုစည်းပြီးတော့မှသူကဟိုအဖြေတစ်ခုစီသူကထုတ်ကြမှာဘူးထုတ်ကြမှာပဲဆိုတဲ့ခါကျတော့အခုတို့နောက်ဆုံးဆွေးနွေးတာတာကအဲ့လိုအဖြေရအောင်လုပ်မယ်လို့လည်းပြောတယ်ဒါပေမဲ့အဲ့လိုမပြည့်မစုံဖြစ်နေတဲ့အနေအထားအောက်မှာပြည့်စုံတဲ့ရလတ်တော့ဖြစ်မှာမဟုတ်ဘူးပေါ့ဒီလိုတော့သုံးသပ်လို့ရပါလား
ဆိုတော့ဒီချိန်ဒီအောက်မှာနားဆက်ပြောသလိုတိုက်ပွဲတွေကအတန်အာမကြားရတာဖြစ်နေတာတွေရှိတယ
်
ပြင်းနေတာတွေရှိတယ်အမျိုးသားနိုင်ငံရေးဆွေးနွေးပွဲတွေရာလည်းပဲအားရကျင်းနဲ့လောက်စရာကောင်းတဲ့အခြေအနေမျိုးမှာမရှိဘူ
း။ဟုတ်ကဲ့။
အဲ့ဒီအခြေအနေမျိုးတွေမှာအောက်မှာပဲအခုမလ24ရက်ကြာရင် sorry မေလ24ရက်နေ့ကြာရင်ကျွန်တော်တို့ပင်လုံ24ရက်စုဒုတိယကြိမ်ပင်လုံညီလာခံလုပ်တော့
ဟုတ်ဆို
တော့ဒီပင်လုံညီလာခံကနေကျွန်တော်တို့ပထမတစ်ကြိမ်ပြပါများပို့ပြီးတော့ထူးထူးခြားခြားမျှော်လင့်လို့ရမှာစာ
။ဟိုထူးထူးခြားခြားတော့မျှော်လင့်စရာတိတ်တော်မရှိလာပါဘူး။သို့တော်ညာလည်းပထမအချိန်ညီလာခံတုန်းကတော့လုံးဝကိုဆုံးဖြတ်ချက်ဟိုချနိုင်တဲ့အနေအထားမရှိဘူးကိုသဘောထားကိုပြောသွားကြတာလောလောလပြောခွင့်ရှိတယ်အဲ့တော့ဒီဂျီမာတော့ခုနလိုမပြည့်မစုံနဲ့အနေချင်းခုနလိုကျွန်တော်တို့ဒေတာလိုက်နော်လူမျိုးလိုက်ကျွန်တော်တို့အကြောင်းအရာလိုက်ဆွေးနွေးတဲ့နေရာလေးတွေရှိတော့အဲ့ဒီအကြောင်းချက်လေးတွေပုံမှာကျွန်တော်တို့ဆုံးဖြတ်ချက်တစ်စုံတစ်ရာချမယ်ဆိုရင်တော့ဒါရနိုင်ကောင်းရဲ့လို့ကျွန်တော်ယူဆပါတယ်တလောက်ပါပဲ
ကျွန်တော်နားလည်တဲ့လောက်ကတော့ပြီးခဲ့တဲ့ရက်က SC အကောင့်ထဲပေါ်ရေးအစည်းအဝေးလုပ်တယ်အဲဒီမှာဒုံဆန်းစုကြည်ရောဒူတက်ချုပ်ရောပြီးတော့မှနောက်ဒီလက်မှတ်ထိုးထားတဲ့အဖွဲ့ခေါင်းဆောင်တွေရောအကုန်လုံးတက်ကြတာပေါ့နော်အဲဒီမှာသူတို့ဆုံးဖြတ်ထားတဲ့အချက်အသေးမှဆိုရင်တစ်ချက်ပါတယ်အဲ့ဒါဘာလဲဆိုတော့ဒီဒုတိယကြိမ်ကျင်းပမဲ့ဒီပင်လုံညီလာခံမှာဟိုပထမတစ်ကြိမ်တော့လိုမျိုးစာတန်းတွေလာဖတ်ပြီးတော့ကိုယ့်သဘောထားကိုပြောပြီးတော့ပြီးသွားတာမျိုးမဟုတ်ဘဲနဲ့တူညီတဲ့ပုံသဘောထားအဲဒီဆုံးဖြတ်ချက်တချို့ကိုချဖို့ကြိုးစားမယ်ဆိုတော့ပါတဲ့ခါကျတော့ဟုတ်ပါတယ်အဲ့ဒီမှာတချို့သောဆုံးဖြတ်ချက်တွေတော့ချနိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ပထမတစ်ချိန်နဲ့စာရင်တော့နည်းနည်းလေးဟု
တ်တယ်
လာနိုင
်ပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ကိုကြည်ကျော်သိန်းဆွေးနွေးတင်ပြခဲ့တာပါခင်ဗျာအခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00နာရီ9:00နာရီခွဲအထိ VOA မြန်မာပိုင်းကထုတ်လွှင့်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအကြေးညွှန်းကိုကိုအောင်လင်ဦးကပြောပြပေးပါဦးခင်ဗျာ
အမေရိကန်တက်နက်အော်လွတ်တော်နေရာကဥရယူအမှတ်တွေကိုမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ပတ်သက်တဲ့အထူးထိပ်တန်းလေးဝက်သတင်းတွေကိုအစိုးရကအစီအခံတင်ပြခဲ့ပါတယ်။ကာဝေးယူဝန်ကြီးဂျင်မက်တက်စ်၊နိုင်ငံရေးဝန်ကြီးရက်စ်တီလာဆန်၊အမျိုးသားထောင်လိုင်းညီချဲမှုဒန်ကော့စ်၊ပူတော့စီဦးစီးချုပ်များဥက္ကဋ္ဌဖော်ချုပ်ကြီးဂျိုးဆက်တန်ဖော်တို့ကဦးဆောင်ပြီးမနေ့ကရှင်းလင်းတင်ပြတဲ့တွေ့ဆုံပွဲကိုတော့ထက်လွတ်တော်အမှတ်တရစလုံးတက်ရောက်ခဲ့တာပါ။အင်ဂျီဘော်ဘေးကရုံးကမှာတွေ့ဆုံတဲ့ရှင်းလင်းပွဲကိုသမရတော်နဲ့ထရန်လက်ကတလာရောက်ခဲ့ပြီးအရေးကြီးတဲ့တွေ့ဆုံမှုဖြစ်နေမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲတောင်ကိုရီးယားရွေးကောက်ပွဲကျင်းပကိုနှစ်ပတ်ပဲလိုတော့တဲ့အချိန်မှာအမေရိကန်ရဲ့တက်တုံးကွလုံးစနစ်ကိုအလောကြီးချထားလိုက်တဲ့ပေါ်တောင်ကိုရီးယားသမရရွေးကောက်ပွဲမှာရှေ့ရန်ရရောက်နေတဲ့သူတွေကဝေဖန်လိုက်ကြပါတယ်။စီးရီးယားနိုင်ငံမှာဒီကနေ့ဆော့ဘန်ကပြင်းထန်တဲ့ပေါက်ကွဲမှုတစ်ခုကြောင့်မြို့တော်ဒမက်စကတ်နိုင်ငံတကာလေဆိပ်နည်းမိလောင်မှုဖြစ်ခဲ့ပြီးပေါက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရဘဲဖြစ်နေပါတယ်။စီးရီးယားပြည်ရေးစစ်ကိုလေ့လာဆောင်ကြည့်နေတဲ့စီးရီးယားလူ့ခွင့်ဆောင်ကြည့်ကဲကပ်ဖွဲ့ကတော့ပေါက်ကွဲမှုဟာလေဆိပ်ထဲမှာဖြစ်တာမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြောက်အမေရိကတဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် NAFTA ကနေအမေရိကန်နှုတ်ထွက်တဲ့မဟဲလိုသတင်းတွေထွက်ပေါ်နေခဲ့ပေမဲ့လည်းနှုတ်ထွက်မှာမဟုတ်တော့တဲ့အကြောင်းပြောဆိုလိုက်ပါတယ်။ဗိုလ်ထုနဲ့မှာကနေဒါနဲ့မက္ဆီကိုနိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းကတစ်ဆင့်စကားပြောခဲ့ပြီးနောက်မှာပဲသမရရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာခဲ့တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီတိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ VOA အမေရိကန်တိုင်းညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နဲ့ 9:00 တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.